အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ဒူးနေကတနက်နေ့ပစ်ခတ်ခဲ့တယ်လို့တန်ရရှိသူနှုတ်ဦးဟာဘယ်သူလဲဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်။လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထဏ်မှန်းနဲ့ဒဏ်ရာရပါတယ်။တန်ရရှိသူတွေကတော့အသက်28နှစ်အရွယ်အမေရိကန်ဘွားဆာယက်ဖာရုခ်နဲ့အသက် 28 နှစ်အရွယ်ထက်ရှင်မာလစ်တို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲ့တပ်ဖွဲ့အကြီးကဂျာရောဘော်ဂွန်ကဒေသစံတော်ချုပ်ဗိုလ်ဒူးနေညမှာဆန်ဘာနာဒီနိုမြို့မှာပြောပါတယ်။အစောပိုင်းမှာကလေးကဖာရုခ်ကိုတမ်းများရှိသူတို့အဖြစ်တင်ထဏာအများပြားကပြောထားကြတာပါ။သူတို့နှစ်ဦးဟာလက်ထပ်ထားတာဒါမှမဟုတ်စစ်ဆက်ထားသူတွေဖြစ်တယ်လို့ဘော့ဂူဝန်ကပြောပါတယ်။သူတို့နှစ်ဦးဟာလက်ထပ်ထားပြီးကလေးတစ်ယောက်ရှိတယ်ဆိုတာကို AP တင်ထဏာကရော Los Angeles Times တင်စာကပါဖော်ပြပါတယ်။ဖာရုခ်ကဆန်ဘာနာဒီနိုကောင်တီဂျမိုင်းဌာနကဝန်ထမ်းတူဖြစ်တယ်ဆိုတဲ့အစောပိုင်းသတင်းတွေကိုလည်းရဲတပ်ဖွဲ့အကြီးကဘော့ဂူဝန်ကအတည်ပြုပါတယ်။အဲ့ဒီဂျမိုင်းဌာနဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာမတော်မဆွမ်းသူတွေအတွက်ဝန်ဆောင်မှုပေးနေတဲ့ဌာနပါ။ဖာရုခ်ဟာဒေသဆိုင်ရာဌာနကဝင်းတစ်ခုထဲမှာလုပ်နေတဲ့ Christmas ပွဲကနေဒေါသတကြီးနဲ့ထွက်သွားပြီးတိုက်ခိုက်ရေးရိုင်ဖယ်တနက်တွေ Semi Automatic တနက်တွေယူပြီးတော့ Malik နဲ့အတူပြန်ရောက်သွားတာပါ။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဖာရုခ်နဲ့ Malik တို့ကိုအနာက Relance မြို့မှာရဲကခြေရခံမိပါတယ်။အဲဒီနောက်သူတို့ကားနောက်ကိုရဲတွေကလိုက်ဖမ်းပြီးအပြန်အလှန်တိုက်ခတ်ကြပြီးတဲ့နောက်ဖာရုခ်နဲ့ Malik တို့နှစ်ယောက်စလုံးသေဆုံးသွားပါတယ်။ရဲတပ်ဖွဲ့ဝင်တို့ဒဏ်ရာရပေမဲ့အသက်အန္တရာယ်တော့မဆိုးရင်ရပါဘူး။